သာလို့မပါရလားတူတော်မောင်ဒီကနေ့ငါတို့နိုင်ငံမှာလူတိုင်းဒီပါလက်ကင်ဖုံသုံးနိုင်တဲ့အခြေအနေဖြစ်သွားကြပြီနော်လွန်ခဲ့တဲ့10နှစ်လောက်ကတော့ဒီအနေထားဟာအိမ်မက်တစ်ခုလို့ထင်မှတ်ခဲ့ကြတယ်အခုဆိုရင်မြန်မာနိုင်ငံမှာအင်တာနက်သုံးတဲ့အသူတန်း30နီးပါးရှိပြီး Facebook အသုံးပြုတဲ့သူက16တန်းတောင်ရှိတဲ့ဒီဂျစ်တယ်နည်းပညာခေတ်မှာတော့ Facebook ဟာငါတို့နိုင်ငံသားတွေအတွက်အရေးပါတဲ့ဘဝအစိတ်ပိုင်းတစ်ခုလို့ဖြစ်လာခဲ့တယ်လူကြီးလူငယ်နဲ့ကလေးတွေပါမကျန်Facebook ကိုတွင်းတွင်းကြဲကြဲအသုံးပြုလာကြတယ်ကြီးလိုက်ရင်လူတိုင်းလိုလိုဖုန်းကလေးတွေကိုစီပို့နေကြတာအာယုံကျနေကြတာများပါတယ်မြန်မာနိုင်ငံမှာအွန်လိုင်းသုံးဆွဲမှုကတရက်ကိုပြန်မြ 1.4 နာရီရှိပြီး Facebook ကသာအများဆုံးသုံးဆွဲနေကြတာပါအွန်လိုင်းသုံးဆွဲမှုမှာလူမှုကွန်ရက်သုံးဆွဲမှုက60ရာခိုင်နှုန်းနဲ့ဦးဆောင်နေပြီး message နဲ့ internet ဖုန်းဝန်ဆောင်မှုက45ရာခိုင်နှုန်းအွန်လိုင်းဗီဒီယိုကြည့်ရှုမှုက40ရာခိုင်နှုန်းရှိနေပါတယ်လူမှုကွန်ရက်အသုံးပြုမှုမှာလည်းထော်ပြေးရေးအတွက်အသုံးပြုမှုက58ရာခိုင်နှုန်းရှိပြီးဝန်ဆောင်မှုနဲ့တရင်အချက်လက်ကိုရဖို့တုံ့ဆွဲမှုက31ရာခိုင်နှုန်းတိလို့တဲ့အရာကိုမင်းမြန်းဖို့က20ရာခိုင်နှုန်းသာရှိတယ်ဆိုတဲ့အတွက်အကျိုးရှိတဲ့အသုံးချမှုတွေရာခိုင်နှုန်းကနည်းနေတာတွေးကြရမှာပါငါတို့နောက်ပြီး Facebook ကိုသာ Internet လို့ထင်မြင်ယူဆပြီးတုံ့ဆွဲနေတဲ့သူကရာခိုင်နှုန်းများပါတယ်လူငယ်တော်တော်များများကစာအုပ်တွေထဲကစာတွေကိုမဖတ်ကြတော့ဘဲ Facebook ပေါ်မှာတင်ထားတဲ့ status လောက်ကိုသာစာအနေနဲ့ဖတ်နေကြတာကြောင့်စာဖတ်မှုစွန့်ရင်နဲ့ဗဟုသုတရရှိမှုမှာနိုင်ကြလာကြပါတယ်ဒါအပြင်လူတော်တော်များများဟာ Facebook ပေါ်မှာရေးနေကြတဲ့အတင်းအဖျင်းတွေစိတ်ခံစားချက်နဲ့တင်ထားတဲ့ကိုရေးကိုယ်တာကိစ္စတွေဓာတ်ပုံတွေအရေးမြတ်အဖက်မြတ်အပြောအဆိုတွေစဲရီတိုင်းထွာနေကြတာတွေကိုဖတ်ပြီးကိုယ့်ရဲ့တန်ဖိုးရှိတဲ့အချိန်နဲ့ငွေကြေးကိုအလဟသဖြုံးတီးပြနေကြတာများပါတယ်ကိုယ့်ကိုပေးတဲ့ like ကလေး comment ကလေးပေါ်မှာတာယာနေကြပြီးပြင်ပလက်တွေ့ကဘာနဲ့ကင်းကွာလာကြပါတယ်တကယ်တော့ Facebook ဟာသုံးတတ်ရင်ဆေးဘက်ဝင်ပြီးမသုံးတတ်ရင်တကယ်ကိုဘေးထွက်ဆိုးကျိုးများစေနိုင်တဲ့မီဒီယာတစ်ခုပါကိုတိလိုတဲ့တင်းအချက်လက်နဲ့ဘ ഹു တုဒ္ဒတွေကိုအချိန်တိုအတွင်းတိနိုင်ရိုက်ဝင်နိုင်တယ်လို့မိတ်ဆွေအပေါင်းအသင်းတွေနဲ့ဆက်သွယ်ရမှာလဲပေါင်းကူတရာတစ်ခုလိုအကျိုးရှိရှိအသုံးချနိုင်ပါတယ်ဒါအပြင်ပြင်ပကသတိတရံတွေနဲ့လည်းအတိမိတ်ဆွေဖွဲ့ရမှာအလွန်အသုံးတည်ပါတယ်ဒါပေမဲ့ဘေးထွက်ဆိုးကျိုးအနေနဲ့ Facebook စာမျက်နှာဟာမတမာသူဒုစရိုက်တမားတွေအတွက်ဇကြက်ကြီးတစ်ခုလိုဖြစ်နေတတ်ပြီးတချို့လူတက်မှုတွေမရိမှုတွေလူရက်မှုတွေဟာ Facebook သုံးဆွဲရကနေမြစ်ဖြားခံပါတယ်ဒါအပြင်Facebook သုံးဆွဲရမှာကိုယ့်ရဲ့အချက်လက်တွေနဲ့ဓာတ်ပုံတွေကိုမတမာသူတွေယူငယ်မသုံးမပြုနိုင်ဖို့လုံလုံခြုံခြုံရှိနိုင်စေဖို့ ID ဘိုင်းဆိုင်ရာကိုလည်းအနှဲငယ်နားလည်တက်ကြွမ်းရင်ပို့ပြီးအဆင်ပြေပါလိမ့်မယ်အခုဆိုရင် Facebook ဟာသုံးဆွဲသူတွေအတွက်လုံခြုံမှုအပြည့်အဝမပေးနိုင်တဲ့အနေအထားကြောင့်ပြင်းပြင်းထန်ထန်အဝေဖန်ခံနေရပါတယ်ပြီးခဲ့တဲ့2016ခုနှစ်က American သမ္မတဖြစ်လာမဲ့ Donald Trump ရဲ့မဲဆွယ်စည်းရုံးပွဲမှာမဲဆွယ်စည်းရုံးရေးအဖွဲ့ကကုမ္ပဏီတစ်ခုကိုမဲဆန္ဒရှင်တွေရဲ့အချက်လက်တွေကိုပြုစုဖို့ဒေါ်လာ6တန်းပေးပြီးငှားခဲ့တယ်လို့သိရတယ်အဲ့ဒီတန်ပေါင်းများစွာသောမဲဆန္ဒရှင်တွေရဲ့ကိုရဲအချက်လက်တွေဟာအပြင်ကိုပေါက်ကြားခဲ့ပါတယ်ဒီပေါက်ကြားမှုဟာယုံကြည်မှုဆန်ရကြီးမားတဲ့ချိုးဖောက်မှုကြီးတစ်ခုဖြစ်သွားတဲ့အတွက် Facebook ရဲ့တီထောင်သူအမှုဆောင်အရာရှိချုပ်ဇူကာဘတ်ကပြည်ထိုင်တဲ့အမေရိကန်မှာရှိတဲ့နာမည်ကြီးသတင်းစာကိုကုမှတရားဝင်ပြန်ပြီးဝင်ချတောင်းပန်ခဲ့ရပါတယ်ဒါ့ပြင် Facebook သုံးဆွဲသူတွေရဲ့အကောင့်တွေကို hacker တွေကဟက်ပြီးမသိတော်တဲ့နေရာတွေမှာပြန်ပြီးအသုံးချတာဖျက်ဆီးပစ်တာနာမည်ဖျက်တာငွေညှစ်တာမျိုးလည်းမကြာခဏကြုံနေကြပါတယ်ဒါရင်မက Facebook သုံးဆွဲသူအချင်းချင်းကပဲယုံကြည်မှုကိုချိုးဖောက်ပြီးကိုရီးကိုရာကိစ္စတွေအတင်းပြင်းပြောထားတဲ့လူသိမခံသင့်တဲ့အသုံးအနှုန်းတွေကို public တင်လိုက်တာကြောင့်တိတ်ခါကျအရှက်ရမယ့်အဖြစ်မျိုးလဲကြုံရတတ်ပါတယ်ငါတူမကြခင်ကပဲငါတို့မြန်မာနိုင်ငံကရုပ်ရှင်အနုပညာရှင်တွေပါဝင်ဖွဲ့စည်းထားတဲ့ Actor and Actress Group Chat ထဲမှာအနုပညာရှင်အချင်းချင်းအတင်းပြောထားတဲ့ဇာတ်ကားတွေကို scan shot ရိုက်ပြီးတယောက်ယောက်က public ပြန်တင်လိုက်လို့အားလုံးအရှက်တကွဲအကျိုးနဲ့ဖြစ်ခဲ့ကြရတယ်မဟုတ်လားတက်လုံးထိမ့်သိမ့်လာခဲ့ရတဲ့ဂုံတိတ်ခါနဲ့ပရိသတ်အချို့ရဲ့ချစ်ချင်းမြတ်တာကိုလည်းစွန့်လွတ်ခဲ့ကြရတယ်။ရုပ်ရှင်ဥက္ကရာကိုယ်တိုင်ကအဖြစ်မှန်အချို့ကိုဖွင့်ဟဝင်ခံခဲ့ရပြီးအတင်းအဖျင်းအပြောခံခဲ့ကြရတဲ့ကာယကံရှင်တွေနဲ့ပရိသတ်တွေကိုတရားဝင်ပြန်ပြီးတောင်းပန်ခဲ့ရတယ်။ဒါတွေဟာ Facebook ကိုယုံကြည်မှုလွန်ကဲပြီးအလုံးစုံပုံအပ်လိုက်ခြင်းရဲ့အကျိုးဆက်တွေပေါ့ငါတူ။ဒါအပြင်ဒဇိန်တရံတွေနဲ့ထိဆက်မှုလွယ်ကူတာကြောင့်အိမ်တော်ကြီးပြိုကွဲသွားကြတာလည်းမကြာခဏကြားသိနေကြပါတယ်။ Facebook တည်တာကိုယ့်ရဲ့ဘဝFacebook တည်တာကိုယ့်ရဲ့ကဘာလို့ဆွဲလန်းလာပြီးပြင်ပလောကနဲ့အဆက်အသွယ်ပြတ်ကတကူတည်းအထီးကျန်လာတဲ့အတွက်စိတ်ကြယောကဆွဲကပ်လာနိုင်တယ်လို့စေတုတေသနာအစ်တန်းတွေရသိရပါတယ်။ဒါကြောင့်လူမှုကွန်ရက်စာမျက်နှာတွေပေါ်က status တလောက်ကိုသာဖတ်ပြီးပြည့်ပြည့်စုံသွားပြီလို့မထင်မှတ်ပဲပြင်ပစာပေဗဟုသုတတွေကိုလည်းရှာဖွေဖတ်ရှုဖို့ပြင်ပသတင်းတရံတွေကိုထိတွေ့ဆက်ဆံတဲ့အခါမှာယုံကြည်မှုမလွန်ကဲစေဖို့မိမိရဲ့ကိုယ်ရေးကိုယ်တာအချက်လက်ဖုန်းနံပါတ်တွေနဲ့ဓာတ်ပုံတွေကို public ကိုအလွယ်တကူမတင်ဖို့မသေးကြမရေရတဲ့သတင်းအချက်အလက်တွေနဲ့အမုန်းစကားတွေကိုပြန်ပြီးမဖြန့်ဝေမိစေဖို့လူမှုကွန်ရက်စာမျက်နှာကိုသုံးဆွဲနေတဲ့သူတွေထဲမှာတက်ကြီးရွယ်အိုတွေယဟန်တန်ဃာတွေအမျိုးသမီးတွေလည်းပါဝင်နေတဲ့အတွက်ယုံရင်းကြမ်းတဲ့စကလုံးတွေကိုရှောင်ရှားသုံးဆွဲကြဖို့ Facebook တည်တာကိုယ့်ရဲ့ဘဝ Facebook တိတာကိုယ့်ရဲ့ကဘာလို့မထင်မှတ်ပဲလိုအပ်တဲ့သတင်းအချက်လက်နဲ့အခြားဗဟုသုတတွေရှာမိဖို့အတွက်သာအသုံးပြုတဲ့ယာယီပေါင်းကူးတရားလောက်သာသဘောထားကြဖို့အကြံပေးရင်းဒီတစ်ပတ်ဤကုန်းချုပ်လိုက်ပါရစေ။မင်းလဲအားရင်ငါးစီစာပြန်မှာချစ်လက်စွာသောမင်းရဲ့အပစန်နီဦး။